အမေရိကန်နှစ်နိုင်ငံကြားမူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြန်ပြီးတော့ပူးပေါင်းဆောင်ရွက်သွားတော့မှာဖြစ်ပြီးတော့မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးလုပ်ငန်းတွေအတွက်လည်းအမေရိကန်ပြည်ထောင်စုကသင်တန်းပို့ချပေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရဲ့ဌာနအဆင့်မြင့်တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။၃ရက်ကြာခီးစဉ်တစ်ခုနဲ့မြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံကြားရဲ့ဌာနမူရစေဝါထိန်းချုပ်ရေးနဲ့တရားဥပဒေထိန်းကျောင်းရေးဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဝီလျံဘရောင်းဖီဒ်ကအခုလိုပြောဆိုလိုက်တာပါ။ခီးစဉ်အဆုံးမသက်ခင်လက်ထောက်ဝန်ကြီးနဲ့ရန်ကုန်မြို့ကသတင်းမီဒီယာတွေတွေ့ဆုံပွဲကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာနိုင်ငံပူးတွဲလှုပ်ဆောင်ကြမဲ့အစီအစဉ်တွေကိုဝန်ကြီးအဆင့်ရှိတဲ့သူတွေနဲ့နေပြည်တော်မှာဆွေးနွေးဖြစ်ခဲ့သလိုမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးလုပ်ငန်းတွေအတွက်အမေရိကန်ပြည်ထောင်စုကတင်တန်းပို့ချပေးမဲ့အစီအစဉ်တွေကိုလည်းမြန်မာနိုင်ငံရဲချုပ်နဲ့ဆွေးနွေးပြခဲ့တယ်လို့အမေရိကန်လက်ထောက်ဝန်ကြီးဝီလျံဘရောင်းဖီလ်ကဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာသတင်းတော်တွေကိုဖိတ်ကြားပြီးတော့ပြောခဲ့တာပါ။မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့တော့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုစတင်နေပြီလို့သူကပြောပါတယ
်။ We have already started in a limited way this year.Earlier this year, the governments of Myanmar and the United States
ပထမဦးဆုံးကျွန်တော်ပြောချင်တာကအခုနှစ်အတွင်းနှစ်နိုင်ငံအကြားမှာလုပ်ငန်းတွေကိုအကန့်အသတ်နဲ့စတင်နေပြီဖြစ်ပါတယ်။အခုနှစ်အစပိုင်းတုန်းကအမေရိကန်ပြည်ထောင်စုနဲ့မြန်မာအစိုးရအကြားမှာဘိန်းဆိုင်ပြိုးမှုနဲ့ဆိုင်တဲ့လေလာရေးအစီအစဉ်တစ်ခုကိုစတင်လှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီအစီအစဉ်ဟာမြန်မာအစိုးရအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအတွက်ဘိန်းဆိုင်ပြိုးမှုဘယ်လောက်ရှိတယ်၊ဘိန်းထုတ်လုပ်မှုဘယ်လောက်ရှိတယ်ဘယ်နေရာမှာအဓိကထွက်လုနေတယ်ဆိုတာကိုအကြံပြင်းသိနိုင်ဖို့အတွက်10နှစ်အတွင်းမှာပထမဦးဆုံးအကြိမ်ပြုလုပ်တဲ့အစီအစဉ်ဖြစ်ပါတယ်။ခက်ခဲပြီးတော့ရှုပ်ထွေးတဲ့အစီအစဉ်တစ်ရက်ဖြစ်ပါတယ်
။ဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးလှုပ်ဆောင်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝန်းရဲ့ကွန်ရီပံ့ပိုးမှုလိုအပ်တာကိုလည်းလက်ထောက်ဝန်ကြီးဘရောင်းဖီလ်ကထောက်ပြပြောဆိုသွားပါတယ
်။ On one of the lessons that we have learned over the last 40 years,is that you do not focus on just one country or one region.
လုံးငယ်တဲ့နှစ်40အတွင်းမှာကျွန်တော်တို့ရရှိလိုက်တဲ့သင်ခန်းစာကတော့တိုင်းပြည်တစ်ခုတည်းဒေသတစ်ခုတည်းမှာအာယုံဆိုင်လှုပ်ဆောင်လို့မရနိုင်သလိုအကြောင်းအရာတစ်ခုတည်းကိုလည်းအာယုံဆိုင်ပြီးတော့လှုပ်ဆောင်လို့မရနိုင်ပါဘူး။မူရစေဝါမှောင်ခိုကူတန်းမှုကိုတိုက်ဖြတ်တဲ့နေရာမှာအတတ်နိုင်ဆုံးအများစုနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်သလိုတိုင်းပြည်တစ်ခုချင်းစီကလည်းပါဝင်လှုပ်ဆောင်ဖို့လိုပါတယ်။
မြန်မာအစိုးရနဲ့အမေရိကန်တို့အသစ်တစ်ဖန်ပြန်လည်လှုပ်ဆောင်ကြမဲ့မူရစေဝါတက်ဖြစ်ရေးအစီအစဉ်တွေမှာတော့အတိတ်ကသင်ခန်းစာတွေကိုနမူနာယူပြီးအစီအစဉ်စစ်တွေကိုချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းလက်ထောက်ဝန်ကြီးဘရောင်းဖီလ်ကပြောပါတယ်။အတိတ်ကအဖြစ်ဘယ်လုပ်ငန်းတွေကိုလှုပ်ဆောင်မယ်ဆိုတာနဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာအစိုးရနှစ်ဖက်စလုံးကသဘောတူညီဖို့လိုအပ်တဲ့အကြောင်းစီမံချက်တွေမအောင်မြင်မဲ့ဘေးချော်သွားတာမျိုးမဖြစ်ရလေအောင်သတိထားပြီးတော့အကျိုးဖြစ်ထွန်းတဲ့စီမံကိန်းဖြစ်ဖို့ချင့်ကန့်လှုပ်ဆောင်မှာဖြစ်တဲ့အကြောင်းအစိုးရအောက်မှာရှိတဲ့အဖွဲ့အစည်းတွေအလုံးနဲ့လည်းပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းပြောပါတယ်။မြန်မာနိုင်ငံကအဓိကဘိန်းထွက်တဲ့နေရာတွေလို့သတ်မှတ်ပြောဆိုနေကြတဲ့ရှမ်းပြည်နယ်နဲ့တရုတ်နိုင်ငံတို့နယ်နိမိတ်ချင်းထိစပ်နေတာကတကြောင်းအခုနောက်ပိုင်းမူရစေဝါတွေကိုတရုတ်နိုင်ငံဘက်ကလှည့်ပြီးတော့နိုင်ငံတကာကိုတင်ပို့နေတယ်ဆိုတဲ့သတင်းတွေအတော်များများထွက်နေတာတွေကြောင့်ဒီကိစ္စမှာတရုတ်နိုင်ငံရဲ့ပူးပေါင်းပါဝင်မှုကလည်းအရေးပါတဲ့အခက်အခဲမှာရှိပါတယ်
။ In our engagement with the government of China, we have heardthem express an interest
ပြည်သူရောင်းနဲ့ကျွန်တော်တို့အကြားမှာပြောဆိုဆွေးနွေးမှုတွေအရာကတော့နေဆက်ဒေတာကနေမူရစေဝါတည်ယူနေမှုတွေကိုတိုက်ဖြတ်ဖို့အတွက်သူတို့အနေနဲ့လိုလားတယ်ဆိုတာကိုပြောပါတယ်သူတို့ပြောတယ်ဆိုတာကလည်းမြန်မာနိုင်ငံတစ်ခုတည်းအတွက်ကွက်ပြီးတော့ပြောတာမဟုတ်ပါဘူးတရုတ်နေဆက်ဒေတာအလုံးကိုခြုံပြီးတော့ရေဘူးအားဖြင့်ပြောတာဖြစ်ပါတယ်ဒီလိုပြောဆိုဆွေးနွေးမှုတွေဟာကောင်းမွန်တဲ့လက္ခဏာတွေဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းကစောပိုင်းကကျွန်တော်ပြောခဲ့သလိုပဲတနိုင်ငံတည်းလှုပ်လို့မရပါဘူးနိုင်ငံတကာကအလုံးဝိုင်းဝန်းလှုပ်ဆောင်မှအောင်မြင်နိုင်မှာပါ
မူရစေဝါတက်ဖြစ်ရေးဘိန်းထုတ်လုပ်မှုရှော့ချရေးစတာတွေမှာပူးပေါင်းဆောင်ရွက်ကြရုံနဲ့မကပဲဘိန်းစားထိုးသီးနှံစိုက်ပျိုးရေးအတွက်လည်းနီလန်းသစ်တွေကိုရှာပြီးတော့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လက်ထောက်ဝန်ကြီးဘရောင်းဖီလ်ကပြောပါတယ်ဒါအပြင်တရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကဏ္ဍတွေမှာလည်းမြန်မာနိုင်ငံကိုအကူအညီပေးဖို့အစီအစဉ်တွေချမှတ်နေပြီလို့သူကပြောပါတယ်သူ့ရဲ့ခီးစဉ်အတွင်းဆွေးနွေးပြောဆိုမှုတွေဟာပထမအဆင့်သာရှိသေးပြီးအသေးစိတ်ဆွေးနွေးတာအပါအဝင်လုပ်ငန်းအကောင့်ထည့်ဖို့ရေးကိစ္စတွေအများကြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့သူကပြောပါတယ်။လက်ထောက်ဝန်ကြီးဘရောင်းဖီလ်ဟာညနေပိုင်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားပြီးဒီကနေ့မြန်မာပြည်ကနေပြန်လည်ထွက်ခေါ်မှာဖြစ်ပါတယ်ခင်ဗျာ။